2020အတွင်းကဘာတဝန်းလူလတ်မှုအညွန်ငယ်15နှစ်သက်တိုက်ကျဆင်းခဲ့ရတယ်လို့ Freedom House ဖွဲ့ကြီးရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတွေရဲ့ငါးဘုံတဘုံအောက်ပဲအပြေအဝလူလတ်ကြတာမှုဒါ1995ခုနှစ်ကနေစရင်အနည်းဆုံးအနေထားပဲလို့ဖော်ပြထားပါတယ်။အာဏာရှင်လိုင်းမိုးတွေကိုမတွန်းလှန်နိုင်သေးတာကိုဒီနေ့တွေ့ရှိချက်တွေထဲမှာရှင်းရှင်းလင်းလင်းမြင်နေရတယ်လို့ Freedom House ရဲ့သုတေသနဆိုင်ရာဒုက္ခရဆာရာရပုစီကပြောပါတယ်။15နှစ်သက်တိုက်ဒီမိုကရေစီကျဆင်းနေတာမို့ဒီမိုကရေစီအစိုးရတွေဟာတစ်ခုနဲ့တစ်ခုစူးစူးစီစီလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ပွင့်လင်းမြင့်သာမှုတွေရောကြပြီးသတင်းမှပေးတာမျိုးနဲ့ဝေဖန်တဲ့အမြင်တွေသို့မဟုတ်မကြိုက်တဲ့အချက်လက်တွေကိုဖယ်ရှားပြတာမျိုးတွေကိုလုပ်ဖို့ကိုရိုနာကပ်ဘေးကြီးကကမ္ဘာအာဏာရှင်အုပ်စုတော်တော်များများကိုအထောက်အကူရစေတယ်လို့လည်းအစိုးရငံသားတွေမှဖော်ပြထားပါတယ်။အသွာအလာကန့်သက်တာတွေကိုတစ်ခါတည်းမှာနိုင်ငံရေးအရတိုးမြင့်ကန့်သက်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေလည်းအသုံးချတာမျိုးတွေရှိနေပါတယ်။ကမ္ဘာတဝန်းဒီမိုကရေစီမဟုတ်တဲ့ခေါင်းဆောင်တွေဟာကပ်ဘေးကိုအတုံးချပြီးနိုင်ငံရေးတိုက်ခိုက်တွေကိုအားနည်းသွားအောင်သူတို့ရဲ့အာဏာကိုလည်းခိုင်မာသွားအောင်လို့ဆောင်ခဲ့ကြတယ်လို့ Freedom House ဖွဲ့ကြီးကပြောပါတယ်။